တော်ရခင်ဗျာအခုတော့ပြည်ပရောက်ချင်းအဖွဲ့ကြီးတို့ဟာဘဝညာအဖွဲ့စည်းတွေနဲ့ပေါင်းပြီးဗမာစစ်ဆိုးရွာကိုနိုင်ငံတကာခုံရုံးမှာတရားစွဲဖို့တောင်းဆိုလာကြပါတယ်ပြည်ပရောက်ကရင်တွေကလည်းမကြခင်ပါလာပါတယ်တချို့ကတော့ကုလသမဂ္ဂလုံခြုံရေးတပ်တွေအနေနဲ့မြန်မာပြည်ထဲကိုရိုဟင်ညာတွေပြန်သွားတဲ့အခါသူတို့ရဲ့နေမျိုးတွေထဲမှာကာကွယ်စောင့်ရှောက်ပေးဖို့တောင်းဆိုနေပါတယ်ဒီလိုတောင်းဆိုမှုဟာဘယ်လောက်ထိအောင်မြင်နိုင်မလဲဒီတစ်ပတ်မှာတော့ယူဂိုစလာဗီးယားနဲ့အာဖရိကနိုင်ငံတို့စီကအဖြစ်ပြက်ပြီးနဲ့နှိုင်းယှဉ်လေ့လာကြည့်ကြရအောင်ပါဘောကန်စစ်ပွဲများအကြောင်းလေ့လာသုံးသပ်နေသူပါမောက်ခတူးကတော့နိုင်ငံကခုံရုံးကယူဂိုစလာဗီးယားအာနာရှင်စလိုဗိုဒန်မီလိုစီဗစ်တယောက်တည်းကိုပဲလူမျိုးစုတုံ့ပြန်ရှင်းလင်းမှာကျူးလွန်ခဲ့သူဖြစ်ဖမ်းဆီးရေးယူခဲ့တာမဟုတ်ပါဘူးခရိုအက်ဘော့စနီးယားမွတ်စလင်ကောင်းဆောင်တွေကိုလည်းခုံရုံးတင်ခဲ့တာပါဘော့စနီးယားပြည်တွင်းစစ်ပွဲဟာနိုင်ငံကတိုင်းဝိုင်းတစ်ခုလုံးကိုထိတ်လန့်တုံ့လုပ်စေတယ်လူမျိုးစုခေါင်းဆောင်အသီးသီးဟာမိမိလူမျိုးရှင်တန်ရေးအတွက်တစ်ဖက်နဲ့တစ်ဖက်အကြီးအကျယ်ထိုးစစ်ဆင်ကြတယ်ရွာလုံးကျွတ်မိရှို့တပ်ဖြတ်မှုတွေမရိမှုတွေကိုကျူးလွန်ခဲ့ကြတယ်1995မှာတော့ဘော့စနီးယားစစ်ပွဲပြီးဆုံးခဲ့ပါတယ်ဒါပေမဲ့ပြဿနာတွေကရပ်မသွားပါဘူးဆာဗီယာကောင်းဆောင်စလိုဗရာမီလိုစီဗာပြည်ရဲ့ငင်းတပ်မှုကိုလည်းထိမ့်သိမ်းနိုင်စွာမရှိသလိုကိုဇိုဝိုဒေသစီကအယ်ဘေးနီးယားမွတ်စလင်တွေရဲ့တပုံထမှုကိုလည်းရင်ဆိုင်လိုက်ရပါတယ်အမေရိကန်ပြည်ထောင်စုနဲ့နေတိုစေယုပ်စုဟာကိုဇိုဗိုစစ်ပွဲမှာဝင်ရောက်ပါဝင်လာပြီးမီလိုဆိုဗစ်အစိုးရကိုလေကြောင်းကနေ၃လနီးပါးပုံကျဲတိုက်ခတ်လိုက်ပါလို့ပြည်ရဲ့မှာလည်းစလိုဗရာမီလိုစီဗစ်ရဲ့ပြည်သူတွေကိုယ်တိုင်ကသူတို့ခေါင်းဆောင်ကိုအလိုမရှိကြတော့ပါဘူးဒါကြောင့်လဲဘဲဂရိတ်မြို့တော်မှာတတိုင်းပြည်လုံးပုံကြွမှုတွေပေါ်ပေါက်လာခဲ့ပါလေစစ်ကောင်းဆောင်တို့ရဲ့တာသမီတွေပါဆန္ဒပြပွဲပါဝင်နေကြပါလေ2009နှစ်မှာတော့ဆာဗီးယားပြည်သူတွေဟာရွေးကောက်ပွဲမှာတဆင့်စလိုဗရာမီလိုစီဗစ်ကိုယာရုကဖယ်ရှားပြစ်နိုင်ခဲ့ပါလေစလိုဗရာမီလိုစီဗစ်ဟာရွေးကောက်ပွဲမှာသူ့ရှုံးမယ်လည်းသိရောဗိုလ်ချုပ်တွေစီတွားပြီးမဲလိန်ပေးဖို့ညှိနှိုင်းခဲ့ပါသေးတယ်ဒါပေမဲ့သူ့ရဲ့စစ်တပ်ကောင်းဆောင်တွေကအစရွေးကောက်ပွဲရလာကိုပဲအတိမတ်ပြုစီတင်ပါလေဒါဟာဆာဗီးယားလှုပ်ရှားမှုရဲ့ထူးခြားတဲ့အချက်ပါစစ်ကောင်းဆောင်တို့ဟာသူတို့ရဲ့တမရကိုအာခံလိုက်ပြီးပြည်သူဘက်ကရပ်တည်လိုက်တဲ့သဘောပါ။ဒါကိုသိမြင်တဲ့နိုင်ငံတကာခုံရုံးဟာဆလိုရာမီလိုစီဗစ်အာနာလော့ပြီးနှစ်နှစ်ကြာမှာတော့သူ့ကိုဖမ်းဆီးနိုင်လိုက်ပြီးယူဂိုစလာဗီးယားနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေကိုခုံရုံးတင်စစ်ဆေးခွင့်ရပါတော့တယ်။တကယ်တော့ဆလိုရာမီလိုစီဗစ်ရဲ့လာလမ်းကြောင်းကိုကြည့်လိုက်မယ်ဆိုရင်သူဟာမာဆယ်တီတိုရဲ့တပါးရီအာနာရှင်စနစ်ကိုပါတီစုံအဖြစ်ပြောင်းလဲပြစ်နိုင်ခဲ့သူဖြစ်ပါတယ်။1980မှာဆက်လို့ခြေကဥပဒေပေါင်းများစွာကိုပြင်ဆင်ရေးဆွဲနိုင်ခဲ့ပြီးဒီမိုကရက်တစ်အင်စတီကျူရှင်းတွေကိုတည်ဆောက်နိုင်ခဲ့ပါလေ။ဒါပေမဲ့ဆေးတိုက်ပွဲအဆုံးသတ်မှုနဲ့အတူခွဲထွက်ရေးလှုပ်ရှားမှုတွေပြင်းထန်လာချိန်မှာတော့သူတည်ရှိနေတဲ့အာဏာဆက်ဝန်းကိုပုံမှန်အတိုင်းတည်ဆောက်ဖို့ကြိုးစားရပါတော့တယ်။ဒါပေမဲ့သူ့ရဲ့စစ်ကောင်းဆောင်တွေကဆနိုင်ငံကကဝင်ရောက်လာတဲ့ဘုံကျဲမှုတွေကိုပြန်လည်ဆန့်စစ်လာသလိုပြည်ရဲမငြိမ်သက်မှုကိုလည်းမေးခွန်းထုတ်လာခဲ့ကြပါလေ။ဆေးတိုက်ပွဲအဆုံးသတ်ကာလတွေမှာသူ့ရဲ့အဓိကမဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ရုရှားပြည်ထောင်စုဟာရက်ဆင်လက်အောင်မှာတိုင်းပြည်ဖျို့ဖျက်ဖြစ်နေခြင်းဖြစ်သလိုစလာဗစ်စကားပြောညီကိုနိုင်ငံတစ်ခုရဲ့ပြည်တွင်းစစ်ပွဲတွေနိုင်ငံတကာဝင်ရောက်ဆက်ဖက်မှုတွေပေါ်မကူညီနိုင်ခဲ့ပါဘူးဆာဗီးယားနိုင်ငံရင်ဆိုင်နေရတဲ့ပြည်တွင်းအခြေအနေနဲ့ပြည်ပအခြေအနေဟာမြန်မာနိုင်ငံနဲ့မတူပါဘူးမြန်မာပြည်မှာတော့ပြည်သူလူထုဟာရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရရဲ့စီးပွားရေးနိုင်ငံရေးပြဿနာတွေကိုကြော်လွှားစေချင်ပါတယ်ဒါကြောင့်လဲနိုင်ငံရေးလုပ်ငန်းစဉ်တွေကိုအောင်မြင်စေချင်ကြပါတယ်မြန်မာစစ်ဆိုးရနဲ့မျိုးသားပြန်လဲတက်မြည်ရေးကိုနှစ်ဖက်လုံးကသဘောထားကြည့်ကြည့်နဲ့လှုပ်ဆီခြင်းကြပါလေ။နိုင်ငံရေးအုပ်စုတချို့က2008အခြေခံဥပဒေကိုလုံးဝဖျက်ပိန်းရေးနဲ့ဆီယနာရှင်ပြုတ်ကြရေးဆိုတဲ့ကျွေးကြော်တန်းကိုအော်ဟဲ့နေကြပြီနဲ့အဲ့ဒီအုပ်စုတွေဟာပြည်သူလူထုကိုမစည်းရုံးနိုင်တယ်လို့လူထုထောက်ခံမှုလည်းမရကြပါဘူး။ဒါကြောင့်လဲပြည်သူတွေဟာရွေးကောက်ပွဲမှာတဆင့်အခြေခံဥပဒေပြင်ဆင်ရေးတက်ကူတာရှောက်လန်းလိုက်ကြပါလေ။ NLD အစိုးရမှတပါအခြားရွေးစရာလမ်းမရှိတော့တော့ဖြစ်ခဲ့ရပါလေ။ဒါကြောင့်အစိုးရအဖွဲ့အစည်းမှာခြားဆအကျင့်ပြနေတဲ့ဝင်းကြီးတွေလဲလဲကြီးအဆင့်လောက်နဲ့သာရပ်တည်နေကြတဲ့အနေထားပါ။စစ်ကောင်းဆောင်တွေကိုတရားစွဲလိုက်ရင်ဖြစ်ပေါ်လာမယ့်အကျိုးဆက်တွေကိုလည်းတွေးတောနေကြဖို့ရပါလေ။တကယ်တော့ဒီလိုမျိုးဖြစ်နေတာကလည်းအဆန်းတော့မဟုတ်ပါဘူး။မြမနိုင်ငံရေးမှာအုပ်စုတည်တည်ရဲ့နိုင်ငံရေးတည်ဝင်ဖြစ်မှုဟာမေးခွန်းထုတ်စရာဖြစ်နေပါလေ။ပြည်ပရောက်ကရင်အဖွဲ့အစည်းတွေကမြမစစ်ဆိုးရွာကိုတရားစွဲဖို့ကြိုးစားနေတယ်မှာမြန်မာစစ်ဆိုးရွာကိုတခြားလုံးလက်နက်ကန်တိုက်ပွဲဝင်လာခဲ့ကရင်အမျိုးသားစီယုံဟာ27ပင်လုံနဲ့အပြစ်ခံရာဇာကြီးသဘောတူညီမှုတွေကိုကန့်ဆွဲရင်း မြန်မာဆဲဆိုးရနဲ့တွေ့ဆုံညှိနှိုင်းနေခြင်းဖြစ်ပါတယ်။ဒါကြောင့်လည်းပြည်ပရောက်အင်အားစုတွေကသူတို့လူမျိုးကိုကိုးစားပြုတာလား။လက်နက်ကိုင်အဖွဲ့အစည်းတွေကသူတို့လူမျိုးကိုကိုးစားပြုတာလားဆိုတဲ့မေးခွန်းကလည်းရှိနေပါတယ်။နောက်ထပ်ရေးကြည့်တဲ့အချက်ကတော့နေတိုဆဲဆုကဆလိုဗရမီလိုစီဘက်ရဲ့ဆာဗီယာကိုပုံကျဲတဲ့လူမျိုးမြန်မာပြည်မှာလှုပ်ဖို့ဆိုတာအလံဝေးပါတယ်။အင်ဒီဂျင်တရုတ်ပြည်ကြီးကို1951မှာဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲလူမျိုးဖိတ်ခေါ်လိုက်တဲ့လူမျိုးဖြစ်သွားမယ်ဆိုတာကိုလည်းနိုင်ငံတကာဘိုင်းဝိုင်းကတွက်ချက်ထားဖို့ကြပါတယ်။ချာတစ်ဖက်မှာတော့တရုတ်ပြည်ကိုယ်တိုင်ကမြန်မာစစ်တပ်နဲ့လက်နက်ကိုင်တပုတ်နှစ်ခုလုံးကိုငြိမ်းချစွာဖြည့်ရှင်ရဲ့လမ်းကြောင်းပေါ်တွန့်တင်နေခြင်းသူ့ရဲ့မြန်မာတရုတ်စီးပွားရေးစင်ကြံကိုအကောင့်ထဲပေါ်နေခြင်းဖြစ်ပါတယ်။ရဲစင်လိုအင်အားချိနဲ့ဖျော်ဖျက်ဖြစ်နေတဲ့ရုရှားပြည်တော်စုမဟုတ်ပါဘူး။တော်ရရှိမှာခင်ဗျာ။နိုင်ငံကခုံရုံးကဆူဒန်ကောင်းဆောင်အိုမာဘက်ရှီးယားကိုတရားစွဲဖို့ကြိုးစားပေမဲ့ဘက်ရှီးယားကအာဖရိကနိုင်ငံများညီလာခံကိုတွားရောက်ခဲ့ပါတယ်။အာဖရိကနိုင်ငံတွေကလည်းနိုင်ငံကခုံရုံးနေနဲ့သူများပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်လွန်နေဆိုပြီးဝေဖန်ခဲ့ပါတယ်။ ICC အဖွဲ့ဝင်နိုင်ငံအဖြစ်မှနှုတ်ထွက်ဖို့ထိစဉ်းစားလာကြပါတယ်။တကယ်တော့အာဏာကိုဘယ်သူချုပ်ကင်ထားသလဲ။နိုင်ငံရေးအရာတရားဝင်မှုကဘယ်လောက်ရှိသလဲ။ပြည်ပြင်ပြောင်းလဲရေးကာလအပင်းယူလုပ်မှုတွေကဘယ်လောက်ထိခိုင်မြဲသလဲ။အိမ်နီးချင်းနိုင်ငံတို့ရဲ့သဘောထားကဘယ်လိုရှိမလဲဆိုတဲ့အချက်၄ချက်ဟာအရေးပါတဲ့အချက်တွေဖြစ်ပါတယ်။သောတာရှင်မြန်မာပြည်သူတွေလည်းနိုင်ငံကအဖြစ်ပြက်တွေကိုသင်ခန်းစာယူနိုင်ကြပါစေ။နိုင်ငံရေးစီးပွားရေးတည်ငြိမ်ပြီးငြိမ်းချမ်းတဲ့နိုင်ငံတစ်ခုဖြစ်တက်လန်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။